Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇူလိုင်လ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ထိဘိုင်းနိုမီတာ25.52တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့လေပြားနိုင်ငံမြို့တော်မှာအင်ကာနေညတုန်းကလူများပြားတည်ခဲ့တဲ့ဘုံကျဲတိုက်ခိုက်မှုဟာဆရာစုမှုမြောင်းနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်အမေရိကန်မှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာသူတို့နိုင်ငံကအခြေအနေတွေပိုတာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောက်နဲ့သူကြီးညာပြေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာအစိုးရပိုင်းအကြီးအကဲတွေယာရူကနှုတ်ထွက်เสียမလို့ပဲရွေးကောက်ပွဲဝင်နိုင်တယ်လို့ကော်မရှင်ကပြောလိုက်ပါတယ
်နိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကယ်တည်းပါတီစည်းရုံးရေးတွေ
ဒီပေါ်မှာအငင်းပွားစရာတွေလည်းရှိနေတဲ့အကြောင်းသတင်းပေးဖို့ချက်ကိုမကြခင်ကြားရမှာပါအဲ့ဒီအကြောင်းနဲ့ဒုတိယမျှတမှုတောင်းဆိုတဲ့ရခိုင်လူငယ်တို့ချို့တင်းရှောင်နေရတဲ့အကြောင်းနဲ့ထိုင်းကတရကံပြည်တို့ချို့ကိုဒီမြန်မာနယ်စပ်မှာဖမ်းမိတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
လေပြားနိုင်ငံမြို့တော်မှာအင်္ဂါနေ့ညတုန်းကလူများပြားတိုက်ဆုံးခဲ့တဲ့ဘုံကျဲတိုက်ခိုက်မှုဟာဆရာစုမှုမြောင်းနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်တိုက်ခိုက်မှုကြောင့်လူ44ယောက်ထက်မနည်းသေဆုံးပြီးသေဆုံးသူရေထွေးဟာ55ယောက်လောက်ထိရှိရဲအကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်တကယ်မှုကြုံရတဲ့ Tripoli မြို့တော်စင်ဂျီဘုံကထိန်းသိမ်းစခန်းမှာတော့တညာလုံးစားသောက်နဲ့ရေပြက်လက်မှုတွေကြုံရတဲ့အသက်မသွေးကျန်နေသူတွေကစုံစမ်းစစ်ဆေးသူတွေဒီကနေ့အဖြစ်အပျက်တွေရရှာဖွေနေတာကိုလည်းဝိုင်းဝန်းကြည့်ရှုနေကြပါတယ်သေဆုံးသူရဲ့အလောင်းတွေကိုတော့ရင်ဝဲရုံကိုပို့ဆောင်ထားပြီးမှုဝင်းစုံစမ်းသူတွေကစစ်ဆေးနေတယ်လို့သတိလေးမင်းမျောနေသူတွေအပါအဝင်ဒဏ်ရာသူတွေကိုတော့ဆေးရုံမှာကုသပေးထားပါတယ်အင်္ဂါနေ့ည7နာရီခွဲလောက်မှာဘုံကျဲတက်ခဲ့ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသေးချန်သူတွေကပြောဆိုခဲ့ကြတယ်လို့ဒီမတိုင်ခင်သတင်းပတ်တီမှာတော့လည်းထိတ်သိမ်းစကန်အပေါ်မှာအဝေးထိန်ဒရုန်းရင်တွေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောကြပါတယ်။လီဗျာအနာဝင်ကတော့နိုင်ငံရှိတိုင်းမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်တာကိုတစ္ဆာခန်နဲ့တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။စစ်ကောင်းဆောင်ဟက်တာကိုတစ္ဆာခန်နဲ့တပ်ဖွဲ့တွေကမြို့တော်မှာခြေဆိုင်ထားတဲ့နိုင်ငံတကာအသိမပြုလီဗျာဆူရရဲ့တပ်ဖွဲ့တွေနဲ့တပ်ပွဲတွေဖြစ်ပွားနေတာအခုဆိုရင်3လအထိရှိနေပါပြီ။
အမေရိကန်ပြည်ထောင်စုမှာ2020ကျရင်သံကောင်းစင်းကောက်ခံတဲ့အခါမှာနိုင်ငံသား home home မေးခွန်းမထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူးသန်းဌာနတို့ကအင်္ဂါနေ့တုန်းကပြောကြားခဲ့ကြပေမဲ့သမ္မတဒေါ်နယ်ထရမ့်ကဒီမေးခွန်းထည့်ရမယ်လို့ဆက်ပြောနေတာကြောင့်ထဲမထည့်ရှင်းရှင်းလင်းလင်းပြောဖို့အတွက်ပြည်ထောင်စုတရားရုံးတွေနဲ့မေးခွန်းမထည့်ဖို့တရားစွဲထားတဲ့ပြည်နယ်တွေကတောင်းဆိုနေကြပါတယ်။သံကောင်းစင်းမေးခွန်းနဲ့မှနိုင်ငံသားနဲ့ဆိုင်တဲ့မေးခွန်းမထည့်တော့ဘူးလို့တရားရေးနဲ့စီးပွားကူးသန်းဌာနတွေဆုံးဖြတ်ခဲ့တာဟာမှားတယ်။ဒီအရေးကြီးတဲ့မေးခွန်းဟာထည့်တဲ့အတွက်ဒီမေးခွန်းမပပအောင်လုပ်ပေးပါလို့သမ္မတထရမ့်ကအဲ့ဒီဌာနတွေကိုတွစ်တက်ပေါ်ကနေရေးသားပြောကြားခဲ့ပါတယ်။သံကောင်းစင်းဌာနကလည်းနိုင်ငံသားဟုတ်မဟုတ်မေးခွန်းပါတဲ့စစ်တမ်းစာရွက်တွေကိုဆက်လက်ပုံနှိပ်နေဆဲဖြစ်ပါတယ်။ဒါကြောင့်ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကင်တွယ်နေတဲ့တရားသူကြီးကတောက်ကြနေနောက်ဆုံးထားပြီးတော့စစ်တမ်းစာရွက်တွေမှာဒီမေးခွန်းထည့်ရမလားမထည့်ရဘူးလားဆိုတာရှင်းအောင်လုပ်ဖို့အတွက်အမိန့်ထုတ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့နယူးယောက်ပြည်နယ်တွေရဲ့အစိုးရရှေ့နေချုပ်တွေကလည်းအလားတူအခြေအနေရှင်းလင်းအောင်လို့ပြည်ထောင်စုတရားရုံးတွေမှာတောက်ကြနေကြရင်သတင်းစာရှင်းလင်းပွဲလုပ်ပေးဖို့အတွက်တောင်းဆိုထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေဗနယောက်ရှိတဲ့ဆိုတာ10နှစ်တကြိမ်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုတ်မဟုတ်မေးခွန်းထည့်ဖို့လိုတယ်လဲဆိုတာထရမ့်အစိုးရရဲ့ရှင်းပြချက်ကစံချိန်မညီဘူးလို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။တက်ဆက်ပြည်နယ်ကလူမှုကြီးကြရေးထင်းထင်းစကန်တစ်ခုကစိုးရတဲ့ခြေနေနဲ့ပတ်သက်တဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးနောက်တည့်မှာပဲသမ္မတကပြောလိုက်တာပါ။ယာယီဆောက်လုပ်ထားထင်းထင်းစကန်တွေကခြေနေတွေကိုရွှေပြောင်းဝင်ရောက်သူတွေမကြက်ရင်လည်းမလာနဲ့လို့ပြောလိုက်ဖို့လဲသမ္မတထရန့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောခဲ့ပါဗျ။ရွှေပြောင်းဝင်ရောက်လာသူတွေအရင်နဲ့ပတ်သက်လို့အတိုက်ခံဒီမိုကရက်ပါတီရဲ့လူမှုကြီးကြရေးဥပဒေတွေညံ့ဖျင်းမှုဖြစ်နေလဲအဖြစ်တင်ခဲ့တာပါ။ထို့လိုတော့က Twitter ဒီမိုကရက်လွှတ်တော်မှ Chuck Schumer ကတော့အမေရိကန်လွတ်လပ်ရေးနဲ့ထိမ့်မှတ်ချင်းပါဖို့ရှိနေခြင်းမှာသမ္မတအနေနဲ့ ညွှန်မျိုးကလွတ်လပ်ရေးရုပ်ထုမှာရေးထိုးထားတဲ့ပြည်မဲ့နှွမ်းနေပြီးဒုက္ခရင်နဲ့ရောက်လာကြတဲ့အခြေချသူတွေကိုအားပေးချူဆိုတဲ့ကဗျာကိုဖတ်ကြည့်ဖို့ပြောဆိုခဲ့တာပါ။ဒီလူတွေဟာလူသားတွေအဖြစ်တရားရဲဘဝတည်ဆောက်ဖို့မျှော်လင့်ခြင်းနဲ့အမေရိကန်ကိုလာကြတာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ရဲ့ Twitter ကမှတ်ချက်ကိုတုံ့ပြန်ပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌရဲ့စုံစမ်းရေးစီရင်ခန်းစာတစ်စောင်မှာတော့ Texas ပြည်နယ်ကထင်းထင်းစကန်ဒီကစိုးရွားတဲ့အခြေအနေနဲ့ပြုတ်သိမ်းနေထိုင်နေရတဲ့အခြေအနေတွေကိုဖော်ပြထားတာဖြစ်ပါတယ်
။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်တာမို့အမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။ဒီနေ့မှာသမ္မတဒေါ်နယ်ထရမ့်ကအစဉ်အလာမဟုတ်ဘဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဝါရှင်တန်မြို့တော်ကသမ္မတဟောင်းအိဗရာဟမ်လင်ကွန်ကိုအကုန်ပြုထားတဲ့အစာဦးရှိမှာသမ္မတကမိန့်ခွန်းပြောကြားမယ့်အပြင်သူ့အဆို Salute to America American ကိုဥညွှတ်ခြင်းဆိုတဲ့အခမ်းအနားနဲ့ American ရဲ့စစ်အေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်။သမ္မတရဲ့ဖိတ်ကြားချက်အရယာယီကာကွယ်ရေးဝန်ကြီး Mark Esper ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကအတည်ပြုပါတယ်။ကြီးရည်လီနဲ့ Marine ကန်တက်တဲ့အပြင်ကန်ကြီးဆောင်တပ်တွေကအစစ်မြစ်ရာရှိကြီးတွေလည်းတက်ရောက်ကြမှာပါ။အမေရိကန်လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစဉ်အလာအဖြစ်ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမ္မတတွေလည်းမိန့်ခွန်းပြောကြားလို့မရှိပါဘူးစစ်တပ်ကလည်းကင်းကင်းနေလေးရှိတာပါအခုတော့သမ္မတကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်အမေရိကန်ခွန်တန်းပြည်သူတွေရဲ့စိတ်နဲ့သူ့နိုင်ငံရေးအကျိုးမှတ်အတွက်အခမ်းအနားလို့အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်သမ္မတစီစဉ်တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာအမေရိကန်တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်တယ်လို့တကူကောင်းဆန်တဲ့သမ္မတရဲ့နိုင်ငံအတွက်အရက်အရှက်ရစရာလုပ်ရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြန်စစ်မှုတန်းရေးရာကော်မတီဥက္ကဋ္ဌက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူရောကတော့မျိုးချစ်စိတ်ပြတာတဲ့အနေနဲ့အခမ်းအနားလုပ်တာလို့ပြောကြားထားပါတယ်။
အဲ့ဒါညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9390များလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 15905နဲ့ပြောင်းထုတ်လွှင့်ပေးပါတယ်ရှင
်ဒီအမေရိကန်သံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားမှာသတင်းတစ်ပတ်ကျော်ထင်းထင်းခံရတဲ့ဩစတြေးလျကျောင်းသားကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်ပါပြီ။ဩစတြေးလျကျောင်းသား Alex Sickley ပြန်လည်လွတ်မြောက်လာပြီးကောင်းမွန်မွန်အန်ဒီယခင်ခင်ရှိနေတဲ့ကြောင်းဝန်ကြီးချုပ် Scott Morrison ကဒီနေ့ပဲလွတ်တော်မှာပြောကြားလိုက်တာပါ။တရုတ်နိုင်ငံဘေကျင်းလေဆိပ်ကိုရောက်လာတဲ့ဩစတြေးလျကျောင်းသားကလည်းအဆင်ပြေကြောင်းသတင်းတောက်တွေကိုပြောခဲ့ပေမဲ့ထင်းထင်းခံရတဲ့အခြေအနေနဲ့ပတ်သက်လို့မေးမြန်းတာကိုတော့ပြန်မဖြေခဲ့ပါဘူး။နောက်ပိုင်းမှာဂျပန်နိုင်ငံသူဇနီးဖြန်သွားဖို့တိုကျိုမြို့တော်ကိုခီးဆက်မှာဖြစ်တဲ့အကြောင်းလဲဩစတြေးလျနိုင်ငံဘတ်မြို့မှာနေထိုင်တဲ့ပါကင်ဖြစ်သူကသတင်းတောက်တွေကိုပြောပါရတယ်။မြောက်ကိုရီးယားပျုံယန်းမြို့တော်မှာနေထိုင်နေတဲ့အနောက်နိုင်ငံသားအနေချင်းမှာတူပါဝင်ဖြစ်ခဲ့တဲ့အသက်29နှစ်အရွယ်ဆစ်ကလီယာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကပျောက်သွားခဲ့တာပါ။မြောက်ကိုရီးယားမှာနေထိုင်သူကနေထိုင်ကြုံတွေ့ရတဲ့အခြေအနေတွေကိုဓာတ်ပုံတွေ blog တွေနဲ့ internet လူမှုကွန်ရက်တွေပေါ်မှာပုံမှန်တင်လို့ရှိပေမဲ့မတွေ့ရတော့တဲ့အတွက်မိသားစုကစိတ်ပူပြီးသတိထားမိခဲ့တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ Australia ကြားတရမန်ဆက်ဆံမရှိတဲ့အတွက်ထိမ့်သိမ့်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးနိုင်ငံကမနေ့တုန်းကပဲကြားဝင်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးခဲ့တာပါ။ Australia ဝန်ကြီးချုပ်ကတော့ထိမ့်သိမ့်ခံကြောင်းသားလွတ်မြောက်ရေးဆွေးနွေးနိုင်ငံကကြားဝင်ကူညီပေးခဲ့တဲ့ပုံကျေးဇူးတင်စကားပြောကြားထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတရားဝင်ကုံတော်ရေးဆွေးနွေးမှုတွေကိုဂျပန်အတွင်းပြန်ဆတော့မယ်လို့အင်ဂျီရောအကြီးအကဲအရာရှိတယောက်ကပြောကြားလိုက်ပါတယ်။လာမယ့်သတင်းပတ်ကြရင်မျက်နှာချင်းဆိုင်အခြေအလဲဆွေးနွေးမှုတွေစတင်မယ်လို့အမေရိကန်အမျိုးသားစီးပွားရေးကောင်စီညွှန်ကြားရေးမှူးလယ်ရီကူဒရိုက VOA ကိုပြောပါတယ်။ဆွေးနွေးပွဲကိုဘယ်မှာကျင်းပမလဲဆိုတဲ့အသေးစိတ်ကိုညှိနှိုင်းနေကြဆဲဖြစ်ကြောင်းနဲ့ဆွေးနွေးပွဲကာလတွေမှာတရုတ်ကုန်ပစ္စည်းတွေပေါ်ချမှတ်ထားတဲ့သွင်းကုန်ကွန်တွေကိုဖယ်ရှားပေးမှာမဟုတ်ကြောင်းသူက VOA ကိုပြောပါတယ်။တရုတ်နဲ့အမေရိကန်ကြားဆွေးနွေးမှုတွေပြန်ဆနေတယ်လို့နှစ်နိုင်ငံဆက်ဆံရေးဟာလည်းလမ်းမှန်ပေါ်ပြန်ရောက်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်းပြောပါတယ်။ဂျပန်နိုင်ငံ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတထရမ့်တို့အလို့သဘောဆွေးနွေးခဲ့ပြီးတဲ့နောက်မှာတရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေပြေလျော့ခဲ့ပုံရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇူလိုင်လ22ရက်နေ့မှာတွေ့ဆုံမှုဝန်ကြီးချုပ်အမေရိကန်ဝါရှင်တန်ကိုတွားရောက်မှာဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မှာဖြစ်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆယ်ကပြောဆိုလိုက်တာပါ။ တွေ့ဆုံမဲ့အကြောင်းအရာတွေကိုတော့တတမန်တွေရေးဆွဲနေစေဖြစ်ပြီးနိုင်ငံဆက်ဆံရေးထူးထပ်ဖို့ရည်ရွယ်ထားတဲ့အကြောင်းလဲအစ္စလာမဘက်မျိုးတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒေါ်နယ်ထရန့်ဆိုရဘက်ကတော့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးတရားဝင်မပြောသေးပါဘူး။ဆွေးနွေးမှုတွေမှာအာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးကိုအဓိကအာရုံစိုက်မယ်လို့အများကယူဆထားကြပေမဲ့လည်းနိုင်ငံခေါင်းဆောင်တွေပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တာကြောင့်ဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့လာရနိုင်တယ်လို့လည်းအကဲခတ်တွေကခံမှန်းနေကြပါတယ်။အာဖဂန်တာလီဘန်စစ်သွေးကြွတွေနဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးမှုတွေမှာပါကစ္စတန်နိုင်ငံကကြားဝင်ကူညီပေးခဲ့တာတွေလည်းရှိပါတယ်။ဆွေးနွေးမှုတွေကိုတော့တစ်နှစ်ကျော်လောက်ကစတင်ခဲ့တာဖြစ်ပြီးဆွေးနွေးပွဲအစ်တတွေကိုလည်းကာတာနိုင်ငံမှာဆက်လက်ဆောင်ရွက်သွားဖို့စီစဉ်ထားကြပါတယ်။ပါကစ္စတန်နိုင်ငံကိုအမေရိကန်ကအကြမ်းဖက်တပ်ဖြတ်တပ်ဖြတ်ရေးအတွက်ဒေါ်လာသန်းပေါင်းထောင်လက်ချီအကူအညီပေးနေပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်ထားတဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုတိုက်ခိုက်နေကြတဲ့စစ်သွေးကြွတွေနဲ့တာလီဘန်အဖွဲ့တွေကိုပါကစ္စတန်နိုင်ငံကလက်ခံထားတယ်ဆိုပြီးအမေရိကန်ကဆွဆွဲထားတဲ့အတွက်နိုင်ငံခြားတင်းမာမှုတွေလည်းကြုံနေရတာပါ။ပါကစ္စတန်နိုင်ငံဘက်ကတော့ဆွဆွဲချက်ကိုမောက်မှန်တဲ့အကြောင်းငြင်းဆန်ထားတာဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ဘက်ကိုလေဆိုင်နှမောင်းတစ်ခုဝင်တိုက်ခဲ့လို့6ယောက်သေဆုံးသွားပါတယ်။လျောင်နင်းနယ်ရဲကကာယွမ်မြို့ကိုလေဆိုင်နှမောင်းဝင်တိုက်ခဲ့တာမှာ190ထက်မနည်းလဲထိခိုက်ဒဏ်ရာရသွားပါတယ်။လေဆိုင်နှမောင်းတံကြောင့်သစ်ပင်တွေဓာတ်အားလိုင်းတွေအပြင်အဆောက်အဦဒါဇင်နဲ့ချီပျို့ကျပျက်စီးခဲ့တယ်လို့အဆောက်အဦတွေကမှန်ပတင်းတွေကွဲထွက်လွင့်ဆင်ခဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာပြသခဲ့ပါတယ်။ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦတွေကလူပေါင်း210လောက်ကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နှင်းနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကို Facebook ကနေ direct ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့စတင်ကြပါတယ်။နိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုပဲရွေးကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။တည်ဆဲဥပဒေတွေပေါ်အခြေခံပြောလိုက်တာဖြစ်ပေမဲ့သမ္မတကပါတီလုပ်ငန်းလုဆောင်ခွင့်မရှိစေရဆိုတဲ့2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့ကန့်ညီမှုမရှိဘဲဖြစ်နေတာကြောင့်ဒီပုံမှာဝေဖန်မှုတွေလည်းရှိနေတာပါ။ VOA သတင်းတော့မတ်မီခါကသတင်းပေးပို့ပါတယ်။
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုရေကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာကော်မရှင်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတည်ဆဲပြဋ္ဌာန်းထားတဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခါအရာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိယာရုကနေနှုတ်ထွက်စရာမလိုပဲရေကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်သမ္မတဝန်ကြီးတွေနောက်ပြီးတော့ဒုသမ္မတတွေဒုသမ္မတတွေနောက်ပြီးတော့တရားသူကြီးအဖွဲ့ဝင်တွေခုံရုံးအဖွဲ့ဝင်တွေအရှိနေကြုံရုံးကစင်းစစ်ချက်ရုံးကမြို့တော်စီစီဘင်းကကျွန်တော်တို့ရုပ်ကောက်ဝယ်ကော်မရှင်မှမပါလဲ။အကြမ်းနဲ့ခုနပြောတဲ့ပြည်ထောင်စုစစ်အဖွဲ့အစည်းတွေမှာသူ့ရဲ့ဥပဒေတွေနိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့ငါဒီတော့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကြိမ်လည်းတည်းပါတီစည်းရုံးလေးတွေနယ်မြေစည်းရုံးလေးလုပ်ငန်းတွေကိုလုပ်ကြိုင်ကဆောင်ခွင့်ရပါတယ်တဲ့အဲ့လိုနော်ပြည်တော်စုအစိုးရဝင်ဦးလေဆိုပုတ်ပခွနဲ့ခါဝေးပေါ့ကြာတဲ့ဥတွေတွေမှာလည်းအဲ့လိုပါပါတယ်ဒါကြောင့်မလို့သူတို့ဒီနှုတ်ထွက်ခြင်းမပြုဘဲနဲ့ပါတီစည်းရုံးလေးတွေနယ်မြေစည်းရုံးလေးတွေပြုလုပ်လို့ရပါတယ
်ဒီလိုပြောဆိုတာကတည်စေပြည်ထောင်စုအစိုးရအဖွဲ့ဥပဒေအပေါ်အခြေခံပြောဆိုလိုက်တာဖြစ်ပေမဲ့ဒီဥပဒေကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်သမ္မတကပါတီလုပ်ငန်းလုံဆိုင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်နဲ့ကိုက်ညီမှုမရှိဖြစ်နေတာကြောင့်ဒီပေါ်ဝေဖန်ထောက်ပြမှုတွေရှိနေပါတယ်။ရှေ့နေဦးသိန်းတန်းဦးကတော့ဒါဟာဥပဒေစကားရက်ကွဲလွဲမှုပြဿနာတစ်ခုဖြစ်တယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
။သူကဥပဒေကစကားရက်ပြဿနာဖြစ်တယ်။ဟိုဒီဥပဒေမှာဒီကဘာပါတီကောင်နေမှာဝေယောဆောင်ဆိုရှိပေါ့နော်ဆရာလည်းဟုတ်တယ်ဆိုအဲ့တော့ပါတီကောင်ဆိုတာဘာလဲဆိုပါတီကောင်ဆိုတာပါတီစည်းရုံးကြီးပေါ့နော်ဒါတနည်းအားဖြင့်ပါတီရဲ့ကောင်ငန်းစင်တွေမှာပူပေါင်းပါဝင်တာတစ်ဖက်မှာသူတို့ကိုပါပါလေးယူထားတဲ့ဟာကသမရရွေးကောက်ပွဲမယ်ဆိုတဲ့ကောင်ပေါ့နော်ရွေးကောက်ပွဲမယ်ဆိုတာရင်ရွေးကောက်ပွဲရှင်းပြနေတာပေါ့နော်ဟောပဲပုံစံစကလုံးဝင်ရတာပါတီကောင်တို့လည်းအဲ့တော့ဦးသိန်းစိန်ကတခါဖြစ်ဘူးလေတိုင်းရိုက်တိုင်းရိုက်လေးအသေးပဲမှာတော့တားထားတာပါတီကောင်တွေမပါရဘူးကျန်ရယူကဘွယ်မဲဆိုတာလို့ယူကဘွယ်ပါလာပါတီလုပ်ငန်းတွေဖြစ်တယ်ဒါပေမဲ့ဒီပြဿနာစကားရဥတွေကတနာပေါ်ရင်ဆုံးဖြတ်မှာခွဲစည်းမချောင်ရေခုံယူ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တဲ့သမ္မတကပါတီလုပ်ငန်းလုံဆောင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်ရှိခဲ့တာမို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်တုန်းကဦးသိန်းစိန်ဟာကြန့်ခိုင်ရေးပါတီ နှစ်ပတ်လည်ညီလာခံတက်တာပါတီဘက်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကိုမိတ်ဆက်တဲ့ပွဲတက်ရောက်ခဲ့တဲ့အတွက်အဲ့ဒီတုန်းကအတိုက်ခံပါတီဖြစ်တဲ့လက်ရှိအာဏာရ NLD ပါတီဘက်ကအကြီးကျယ်ထောက်ပြဝေဖန်မှုတွေရှိခဲ့ပူပါတယ်ဒီပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတာဟာပါတီလုပ်ငန်းလှုပ်ဆောင်တာမဟုတ်ဘူးလို့ရှင်းလင်းချက်ပေးခဲ့ပြီးဦးသိန်းစိန်လှုပ်ဆောင်ချက်မမှားဘူးလို့ဆုံးဖြတ်ခဲ့ပူပါတယ်ဒီလိုဥပဒေရရှုပ်ထွေးမှုမဖြစ်အောင်ဒီဥပဒေနှစ်ခုကိုပြန်လည်စဉ်းစားသုံးသပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ကော်မရှင်ဘက်ကတော့ဒီပေါ်မှာဘာမှတုံ့ပြန်ပြောဆိုထားတာမရှိပါဘူးဒီစဲဥပဒေအတိုင်းသာကော်မရှင်အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဆိုထားပါတယ်လက်ရှိမှာတော့ကော်မရှင်ကလွှတ်တော်ဆိုင်ရာရွေးကောက်ပွဲဤဥပဒေတစ်ခုဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးဟာရွေးကောက်ပွဲကုန်ကျစရိတ်အဖြစ်ချက်သိန်း100ထပ်ပိုးပြီးတုံ့ဆွဲခြင်းမပြုရဆိုတဲ့ဖော်ပြထားချက်အပေါ်မှာပြင်ဆင်တတ်မှတ်ပေးဖို့စဉ်းစားဆောင်ရွက်နေတယ်လို့ဦးမြင့်နိုင်ကဆိုပါတယ်လက်ရှိမဲဆန္ဒနဲ့တတ်မှတ်မှုပုံစံအရနေမည်ဧရိယာအကျယ်ဝင်းကွာခြားမှုတွေရှိနေပြီးမဲဆွယ်အတုံးစိတ်ကိုတပြေးညီတတ်မှတ်ထားခြင်းကမျှတမှုမရှိတဲ့အခြေအနေဖြစ်နေတာမို့ဒါကိုပြင်ဆင်တတ်မှတ်ဖို့စဉ်းစားတာဖြစ်တယ်လို့ဥမြင့်နိုင်ကတော့ဆိုပါတယ
်ဒီအတုံးစိတ်ကိုကျွန်တော်တို့အမျိုးနယ်နဲ့သုံးရတာပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ကြားတဲ့အခါကျတော့သူကတမျိုးနယ်တော့မကဘူးဟာနှစ်မျိုးနယ်သုံးမျိုးနယ်လောက်ရတယ်နောက်တစ်ခါတိုင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်ကြားတော့လည်းပဲသူကတိုင်းလုံးလောက်ရတယ်ဆိုတော့အဲ့လားလေးဒီပေါ်မှာတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုရင်တမျိုးနယ်တဲ့တမျိုးနယ်တဲ့မှာရှင်ပြိုင်မဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုလို့ပြင်ငကိုတိုင်းထားတယ်လားဟုတ်လားတမျိုးနယ်တဲ့ကိုယ်လိုက်တိုးတယ်လားတိုင်းတိုင်းလွှတ်တော်ကျွန်တော်စစ်စစ်နေပါလားနော်စစ်စစ်နေငယ်လည်းတော့သူ့အတွက်ဟိုတိုးပေးဖို့ဟိုတိမ်မဲ့မတိမ်မဲ့တော့ကျွန်တော်စစ်စစ်နေပါလားနော်
2020ပြည့်နှစ်မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲကိုမြို့နယ်တိုင်းမှာကျင်းပနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်လှုပ်ဆောင်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်
။ VOA သတင်းတောင်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုတဲ့ရခိုင်လူငယ်တွေတင်းရှောင်နေရတဲ့သတင်းကိုလည်းပြောပြချင်ပါတယ်။ရခိုင်မြောက်ပိုင်းမှာစစ်တပ်ကဖန်စီစစ်စေးနေချိန်တည်ဆုံသွားတဲ့ရဲသားတွေအတွက်တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုတဲ့တက်ကြွလှရှားသူတွေကိုဖန်စီဖို့ရဲတွေကလိုက်လံရှာဖွေနေတယ်လို့ဒေသခံတွေကပြောပါတယ်။တက်ကြွလှရှားသူတွေကတော့တရားရုံးစင့်ခေါ်စာရမှသာဥပဒေအရရင်ဆိုင်သွားမယ်လို့ဆိုပါတယ်။ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်တင်ပြမှာပါ
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်ကစစ်စေးနေစဉ်တွင်တည်ဆုံရတဲ့ရဲသားတွေအတွက်တရားမျှတမှုတွေဖော်ဆောင်ပေးဖို့တကြွလှုပ်ရှားသူတွေဘက်ကဇူလိုင်လ၂ရက်နေ့ကစစ်တွေမြို့ဥပမပန်းချံမှာတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးငြိမ်းစုစီဥပဒေအရဖွင့်ပြချက်မတောင်းခံတဲ့အတွက်အရေးယူဖို့ရဲသားဖွဲ့ကလည်းဆောင်ရွက်နေတယ်လို့သိရပါဗျ။တရားမျှတမှုရရှိရေးတောင်းဆိုသူတွေထဲကတူဦးဖြစ်တဲ့ကိုတန်လှရဲ့နေအိမ်ကိုညဘက်မှာစစ်တွေမြို့ရဲစခန်းကတာဝန်ရှိသူတွေကလည်းဝင်ရောက်စစ်ဆေးခဲ့ပြီးကိုတန်လှပါဝင်လူငယ်တချို့ဟာတိမ်းချောင်နေရပါဗျ။ဒါပေမဲ့လည်းတရားရုံးရဲ့တရားဝင်စင့်ခေါ်ဆာရမှဥပဒေရရင်ဆိုင်မယ်လို့ရခိုင်မျိုးဆက်သစ်လူငယ်ဖွဲ့ခေါင်းဆောင်ကုသန်းလှကပြောပါတယ
်။တရားဖန်ဆီးချုပ်တော်ခံရတဲ့ပြည်သူတွေအပတ်ခံရတဲ့ပြည်သူတွေတက်ဖို့ကျွန်တော်တို့ရခိုင်လူငယ်တွေကနိုင်ငံသားတယောက်ရဲ့ရပ်တဲ့ရပ်ဖိုက်တဲ့အခွင့်အရေးအရာသူတို့ရဲ့နိုင်ငံဆုံးချုပ်မှုတွေကိုမကယ်တဲ့တရားဥပဒေနဲ့လည်းပေါ်ပေါက်နိုင်ဖို့ကြံပန်းလုပ်ပြီးတော့တောင်းဆိုခြင်းတခုဖြစ်ပါလား။အဲ့ဒီအပေါ်မှာသက်ဆိုင်ရာသူတွေကကျွန်တော်တို့အိမ်တွေကိုလိုက်ချရတယ်သူတို့သက်ဆိုင်တဲ့ရုံးတွေလိုက်ချရတယ်ပေါ့သူတို့ကဘယ်လိုမျိုးပုံမှန်တွေနဲ့သူကိုကျေးဇူးထားလဲဆိုတာကိုအားရုံးဖက်ကပေါ့ဘယ်လိုမျိုးစာလဲပို့တောင်းချပြီးတော့ပေါ်ယူပါတယ်ရှိတဲ့အတွက်ကိုကျွန်တော်တို့ကပေါ့ကြည့်နေချက်ဖြစ်ပါတယ်သူတို့ကဘယ်လိုအဆက်ခွန်လဲဆိုတော့ကျွန်တော်တို့တရားဥပဒေအရရက်ဆိုင်ဖို့အတွက်ကျွန်တော်တို့စာတက်ရှိတယ်
မြန်မာစစ်တပ်ကလည်းအေအေနဲ့ပတ်သက်နေတဲ့ဆိုရက်မတိမ်ကမှုနဲ့ဖမ်းဆီးထားတဲ့မြုံမြုံနဲ့ပေါက်သောပြင်းရွာရသူဟာနှိမ့်ဆက်ညှဉ်းပန်းမှုတန်ကြောင့်ဇူလိုင်လ၁ရက်နေ့မှာတည်ဆုံသွားခဲ့တာပါစစ်ကြောရေးသွင်းအရသားတွေတည်ဆုံမှုတွေများပြားလာနေတာကြောင့်အရသားတွေကိုပြစ်မှတ်ထားခြင်းမပြုလုပ်ဘူးတည်ဆုံတဲ့သူတွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးဖို့တကြွသူလူငယ်တစုကလည်းဆန္ဒပေါ်ထုတ်တောင်းဆိုခဲ့တာပါဆန္ဒပေါ်ထုတ်လူငယ်တွေကိုတရားစွဲဆိုထားခြင်းရှိမရှိကိုစစ်တွေရဲတပ်ဖွဲ့ကိုဆက်တွယ်ခဲ့ပေမဲ့လည်းဖုံးကန်ဖြေဆိုခြင်းမရှိခဲ့ပါဘူးဆန္ဒပေါ်ထုတ်လူတွေဟာငြိမ်းစုစီခွင့်ပြုချက်မတောင်းခံပဲလှုပ်ဆောင်ခဲ့တဲ့အတွက်ဖမ်းဆီးရတယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းပြောဆိုခဲ့ကြောင်းအနောက်တကားဒေသကူညီဆက်ချောက်ရေးအဖွဲ့ကောင်းဆောင်ဦးအောင်သေးကပြောပါတယ်ဖွဲ့
ကပြောတာကတော့ဒါဆန္ဒပေါ်ထုတ်မှုလို့မဆိုရင်ငြိမ်းစုစီဘယ်နဲ့မတင်ဘူးလို့ဖမ်းဆီးရတယ်ဆိုပြီးတော့လိုက်လက်ခံရတယ်ဆိုပြီးတော့ပြောတာတော့ရှိတာပေါ့ဗျာ
ဒါပြင်စီရီပတိပခဖြစ်ပွားရဒေသတွေမှာသမတော်ကနေရွာသားတွေကိုစစ်ဆေးမှုတွေကလည်းတင်းကျလာနေတာပါ။ဇူလိုင်လ၂ရက်နေ့ကဗုဒ္ဓတောင်မြို့နယ်ကံပြင်းကြီးရွာကိုမြန်မာစစ်တပ်ကနေဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးခဲ့တယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကဆိုပါတယ်
။ကံပြင်းရွာက၂ရက်နေ့ကနေရွာသား၄၀ကျော်ကိုတက်မတော်ရောက်လာတော့ပုံကြီးကြောက်ကြဲခွာထားတယ်။
ပုံကြောက်ပေါ်ပြီးတော့အဲ့ဒီမှာခုနကခုနကကြီးစားခိုက်တယ်မင်းစားကုန်လေ6နှစ်လောက်မှပုံကြီးရလာတယ်လေအဲ့ဒီပုံကြီးနဲ့ပြောတဲ့အချိန်မှာပြောသားတွေကိုပြန်ထုတ်လိုက်တယ်ဒါမှမဟုတ်အသက်ကြီးတဲ့လူတွေအရောက်ကိုညှိုင်းခဲ့တယ်လို့ပြောတယ်အဲ့ဒါမင်းကကြတဲ့
သားအပြင်ရွာသားတွေကိုလမ်းပြဖြစ်ခေါ်ယူခဲ့ကြအောင်ဒေရခန့်ရွာသားတို့ကပြောပါတယ
်ပြီးတော့သူတို့ခြေကနေရဖို့သူတို့ခေါ်တယ်ခြေကတချို့ကပြည်မြောင်းနဲ့သူတို့ထိပုံပြောတယ်ဒါမှမဟုတ်ဒီနေ့ပြရတာကတော့ခေါ်ဖို့ညလည်းကြောင်းလို့
ရခိုင်ပြည်နယ်မြောက်ပိုင်းဒေရမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့စိုက်ပွဲတွင်အယက်သားတွေထိခိုက်မှုတွေရှိနေပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စိုက်ပွဲကြောင့်ရခိုင်ဒေသခံ60ကျော်တေဆုံးခဲ့ပြီးတန်ရာရသူ180ကျော်နဲ့ဖမ်းဆီးခံရသူ200ကျော်ခန့်ရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကနေစည်းရင်းကောက်ယူထားပါတယ်။တမတော်ဘက်ကတော့ဒီဇင်ဘာလကနေစတင်ဖြစ်ပွားခဲ့တဲ့စိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်ရှိပြီးစစ်ဆေးဆဲ36ဦးအမှုဖွဲ့ရေးယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ3ဦးရှိနေတယ်လို့ဇွန်လ22ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့တဲ့င်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA မြန်မာပိုင်းရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့VOA mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္လာနေ့ညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza မှာဂီတဖျော်ဖြေပွဲကိုလာရောက်ခံစားရင်းနဲ့ VOA ရဲ့အထူးလက်ဆောင်တွေကိုထုတ်ယူနိုင်ပါတယ်ခင်ဗျာ VOA mobile app ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းအဲ့ဒီမှာအကူအညီပေးသွားဖို့စီစဉ်ထားပါတယ်အခုတခါနေဆက်ဒေသသတင်းတပုတ်ကိုတင်ပြပါမယ်ထိုင်းမြန်မာနယ်စပ်ဒေသတာချီလေးမြို့မှာလက်နက်တွေနဲ့အတူဖမ်းမိခဲ့တဲ့တရခန်တွေထဲမှာထိုင်းနိုင်ငံသား6ဦးပါဝင်ကြောင်းထိုင်းအာဏာပိုင်တွေကအတည်ပြုခဲ့ပြီးအဲ့ဒီထဲမှာမူရစေဝါနဲ့ပတ်သက်တဲ့တရခန်ပြေးတူလည်းပါဝင်ကြောင်းထိုင်းအာဏာပိုင်တွေဘက်ကဇူလိုင်4ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ
်ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့နဲ့3ကီလိုသာကွာဝေးတဲ့မြန်မာနိုင်ငံတာချီလေးမြို့အနီးမိုင်းဖုံးကျေးရွာအုပ်စုပါလိုင်ကျေးရွာမှာဇူလိုင်လ2ရက်နေ့ကကားလေးစီးနဲ့တူမြန်မာနိုင်ငံသား2ဦးထိုင်းနိုင်ငံသား6ဦးကိုစစ်တုံးလက်နက်မျိုးစုံ15လက်နဲ့ကြီးစံ1500လောက်နဲ့တူဖမ်းမိခဲ့တဲ့အကြောင်းမြန်မာအာဏာပိုင်တွေကထိုင်းအာဏာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ထိုင်းဘက်ကစစ်ဆေးစီစဉ်မှုတွေလုပ်ခဲ့ပြီးဒီထဲမှာထိုင်းနိုင်ငံသား6ဦးပါဝင်ကြောင်းအတည်ပြုခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှလက်နက်တွေနဲ့ဖမ်းမိခဲ့တဲ့သတင်းကိုထိုင်းနိုင်ငံမဲဆိုင်မြို့အမှတ်5ဒေသလူဝင်မှုကြီးကြပ်ရေးဌာနရဲ့အကြီးအကဲဖုံအနန်ကဇူလိုင်လ4ရက်နေ့မှာအခုလိုထုတ်ဖော်ပြောဆိုသွားပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံရေရှည်ပူးပေါင်းလှုပ်ဆောင်တဲ့နေရာမှာမူရစေဝါကိစ္စတွေထိုင်းနိုင်ငံကထွက်ပြေးသွားတဲ့တရားခံပြေးတွေကိုဖမ်းမိနိုင်ဖို့နှစ်နိုင်ငံပူးပေါင်းမှုကအရေးကြီးပါတယ်မြန်မာဘက်ကထုတ်ပြန်ထားတဲ့အတိုင်းထိုင်းလူမှုကြီးကြပ်ရေးဌာနကစစ်ဆေးတဲ့အခါမှာလူ6ဦးဟာသူတို့ထိုင်းနိုင်ငံသားတွေဖြစ်ကြောင်းအတည်ပြုနိုင်ခဲ့ပါတယ်ဒီတရားခံနေတဲ့ကအမျိုးသား2ဦးဟာမူရစေဝါနဲ့ပတ်သက်လို့တရားခံပြေးဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်ထိုင်းနဲ့မြန်မာတို့အတွက်မဲဆိုင်တာချီလိတ်နယ်စပ်ဟာနှစ်နိုင်ငံစီးပွားရေးအတွက်အရေးကြီးတယ်လို့နှစ်နိုင်ငံကြားမှာရာဇဝတ်မှုတွေကိုပူးပေါင်းဖြည့်ဆည်းမှုတွေကလည်းအရေးကြီးပါတယ်ဒီအတွက်နှစ်နိုင်ငံတာဝန်ရှိသူတွေကနေသားကော်မတီအစည်းအဝေးပွဲလုပ်ပြီးလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုသွားပါတယ်ထိုင်းနဲ့မြန်မာရာဇဝတ်မှုတိုက်ဖြတ်ရေးမူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုပုံမလှုပ်ဆောင်လာကြပြီးထိုင်းကမူရစေဝါဖြန့်ကျင်ရောင်းဝယ်မှုတွေနဲ့အလိုရှိနေတဲ့အဓိကတရားခံတဦးကိုတော့ဂျွန်လာအတွင်းမှာပဲမြန်မာဘက်ကပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တာချီလေးမြို့မှာဖမ်းမိခဲ့တဲ့ထိုင်းနိုင်ငံသားတွေထဲမှာတရားခံပြေးတူပါဝင်ကြောင်း VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအသိပေးခြင်းပါတယ်။
မနက်ငယ်နဲ့ကဘာတလောမှာ LGBTQ လိင်တူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေရှိတဲ့အခက်အခဲတွေနောက်လူမှုအတိုင်းဝန်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3854 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဇနီးနေ့ညတဲ့လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာစနေည9:00ခွဲမတိုင်ခင်မှာ VOA ရဲ့အီးမေးလ်ကိုဖြစ်ဖြစ် VOA ရဲ့ရုံးချုပ်ဖုန်းကိုပဲဖြစ်ဖြစ်ဆက်သွယ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြချင်ပါတယ်ခလေးဘဝမှာအာကာသယင်မှုဖြစ်ခြင်းနဲ့စိတ်ကူးအိမ်မက်ရှိတဲ့သူတိုင်းဟာအရွယ်ရောက်လာတဲ့အခါအာကာသရေကနေကိုယ်နေထိုင်ရာကဘာကြီးကိုပြန်ကြည့်ခွင့်ရနိုင်ဖို့စိတ်ရှည်လက်ရှည်စောင့်ဆောင်လေးရှိပါတယ်အခုတော့ပုဂ္ဂလိကအရသားတွေဟာနိုင်ငံတကာအာကာသစခန်းကိုအလဲပတ်ခီးတွားရောက်လေ့လာနိုင်ဖို့အမေရိကန်အာကာသစခန်းစူးစမ်းလေ့လာရေးဌာန NASA ကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အခြေအနေတွေအပြောင်းအလဲရှိလာပါတယ်ဒါပေမဲ့ကုန်ကျစရိတ်ကတော့မသေးလှပါဘူး VOA သတင်းတော့ Kevin Enoch ပြောတဲ့သတင်းလွှာကိုတော့ပြောပြချင်ပါတယ်
တကယ်ထူးခြားတဲ့သတင်းကို NASA ဘာနာရေးအကြီးအကဲ Jeff Durick ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါ NASA is opening the International Space Station to commercial opportunities and marketing these opportunities as we've never done before
နိုင်ငံကအာကာသစခန်းကရမယ်စီးပွားရေးအခွင့်အလမ်းနဲ့ဒီအခွင့်အလမ်းအတွက်ဈေးကွက်ကို NASA ကဖွင့်ပေးလိုက်ပါပြီဒါကအရင်ဘယ်တော့မှမပေးခဲ့တဲ့အခွင့်အရေးဖြစ်ပါတယ်ပုဂ္ဂလိကအာကာသယာဉ်မှုတွေအမေရိကန်အာကာသယာဉ်နဲ့လိုက်ပါပြီအာကာသစခန်းကိုတွားရောက်လည်ပတ်ခွင့်နဲ့ကုမ္ပဏီတွေအနေနဲ့လည်းအာကာသစခန်းမှာအမြတ်ဆွန်ရစီမဲ့စီးပွားရေးလုပ်ငန်းတွေလှုပ်ခွင့်ပြုလိုက်တာပါ
2020တဲ့ကြာရင်တစ်နှစ်ကိုပုဂ္ဂလိကအာကာသယာဉ်မှု2ဦးနှုန်းတွားရောက်ခွင့်စာပြီးပေးနိုင်ဖို့ NASA ကမျှော်လင့်နေပြီးနိုင်ငံတကာအာကာသစခန်း ISS ပေါ်မှာရပ်ပေါင်း30လောက်နေထိုင်ရမှာပါဒီလိုလှုပ်တာက NASA ရဲ့ကုန်ကျစရိတ်အမြောက်အများကိုကာမိစီမှာဖြစ်ပေမဲ့အာကာသရဲသွားခြင်းသူတွေအတွက်တော့ဒေါ်လာတန်းနဲ့ချီကုန်ကြမယ်လို့ Jeff Durick ကပြောပါတယ
် When they get to station there will be a cost for station and I you know it's back it's sort of
အာကာသစခန်းပေါ်ရောက်တာနဲ့စခန်းအတွက်ရောတခြားကုန်ကျစရိတ်တွေရှိလာမှာပါအကြမ်းအဖြစ်တော့အာကာသယာဉ်မှုတူကိုတညဒေါ်လာ3000ကျော်လောက်ပေးရပါမယ်ဒါပေမဲ့ Hilton တို့ Marriott Hotel ကြီးတွေလောက်တော့ဈေးကျခြင်းမှာကျမှာပါအ
ာကာသယာဉ်မှုတွေအတွက်ရဲအလိုက်တဲကူကအပြင်ISS ကံကိုပို့ပေးမဲ့ Boeing နဲ့ SpaceX ကုမ္ပဏီတို့ကိုလည်းပို့ဆောင်ကပေးရမှာဖြစ်ပြီးအဲ့ဒီအတွက်ကဈေးပုံများမှာပါ ISS ကံကိုရောက်သွားတဲ့အထိသွားရတဲ့ NASA ရဲ့အာကာသယာဉ်မှုတွေအတွက်ကုန်ကျဈေးကတယောက်ကိုဒေါ်လာတန်း80လောက်ကုန်ကျတယ်လို့ Jeff Durick ကပြောပါတယ်ဒါပေမဲ့ပုဂ္ဂလိကသွားရောက်လူတွေအတွက်တော့ပြန်မြတယောက်ကိုဒေါ်လာ58တန်းလောက်ကုန်ကျတဲ့အတွက်ပုဂ္ဂလိကအာကာသယာဉ်မှုတွေအနေနဲ့အဲ့ဒီလောက်ကုန်မယ်လို့မှန်းတာနိုင်ပါတယ်ငွေလဲတက်နိုင်ဝါသနာလဲရှိသူတွေအတွက်တော့အဲ့လိုအာကာသရေးလည်လာဖို့မတွားခင်မှာတိကျတဲ့ဈေးစစ်ချက်အောင်မှုလိုပါတယ်။ NASA ကအခုလိုအာကာသရေးကိုလူတွေနဲ့ကုမ္ပဏီတွေတွားရောက်ခွင့်ပြုလိုက်တာကြောင့်နောက်ပိုင်းမှာအာကာသရေးကိုဒီထက်မကစူးစမ်းဖို့လမ်းစာရသွားစီတယ်လို့ NASA အဖွဲ့စူးစမ်းလည်လာရေးဌာနအကြီးအကဲ Bay Customer ကပြောပါတယ
်။ It's showing that NASA is willing to let go and see if the private sector over time can take over
ကုလိုအာကာသရဲလေ့လာဖို့ရပ်သားတွေကိုခွင့်ပေးလိုက်ခြင်းအပြင်ပုဂ္ဂလိကကဏ္ဍကနောက်မှာကမ္ဘာပတ်လမ်းအနှိမ်ပိုင်းပြန်တန်းရေးမှာဝင်ရယူပြီး NASA ရဲ့လုပ်ငန်းတွေရှေ့တိုးလုပ်နိုင်ဖို့မျှော်လင့်ထားပါတယ
်။2024ကျရင်လကမ္ဘာပေါ်လူတွေပြန်သွားနိုင်ရည်နဲ့နောက်ပိုင်းမှာအင်္ဂါဂြိုအထိသွားနိုင်ရည်ကို NASA ကစီမံကိန်းချထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 32 51အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
သူတို့အလုံးမှုတရားသူကိုကျွန်တော်တို့ကလုတ်ခိုင်းတော့မခိုင်းလို့ကျွန်တော်တို့ဆက်ပြလာ။ပေါတောင်းရတယ်ခုရတယ်။ဒီရှုပြီးတော့ကောထူရတ
ယ်။တိုင်းသားဒေသတွေကထူးခြားတဲ့အခြေအနေတွေကိုနောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်။အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ခားကြိုက်ခားနာခြင်းအပိုင်းတစ်ကိုတင်ပြထားပါတယ်။ခားကြိုက်ခားနာတာကဒီကနေ့ခေတ်နေပုံထိုင်ပုံနဲ့ဆက်ဆက်လာတာကြောင့်ပိုပြီးတော့အဖြစ်များလာပေမဲ့ကာကွယ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကရှင်းပြပါတယ်။ဒီအကြောင်းအယိုးနဲ့အရေးပေါ်အထူးကပမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคဂျိုးနဲ့ရေးပေါ်ထုတ်ခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီခားကြိုက်ခါနာဖြစ်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းခားကြိုက်ခါနာဖြစ်တဲ့လူနာတွေကတော့ကျွန်တော်တို့အဖြစ်အစေကနေရောအပြင်စေကနေရောမှာအပြအများဆုံးနဲ့မှာပါပါတယ်ကျေလို့ဒီသူရခုခေတ်မှာခားကြိုက်ခါနာရေဒူးနာရေအပြင်ကြီးပေါင်းတဲ့လူတွေနဲ့နာရေယောဂါရေဒါတွေကအခုခေတ် lifestyle နဲ့သူဆက်ဆက်လာတဲ့အတွက်ကြောင့်အဖြစ်များလာတာကိုတစ်ပြေးပြေးနဲ့တွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအခုခေတ် lifestyle ပေါ့နော်နေပုံထိုင်ပုံနဲ့ပတ်သက်တယ်ဆိုတော့ဘယ်လိုမျိုးအချက်တွေကြောင့်အဓိကဖြစ်ရလဲဆရာ
။တကယ်တော့သူကခါယိုးရဲ့တိဆောက်ခါပုံပါလေ။သူကဟိုဥကောင်းကွန်ယိုးကြီးရဲ့အောက်ကနေစပြီးတော့မင်းညောင်ယိုးဒီခါယိုးအရှိကြီးပြန်။ခါယိုးရှင်ကြီးမှာကျော်ယိုးစစ်က33ခုရှိတယ်။အထူးသဖြင့်တော့ခါယိုးရဲ့ခါနာဖြစ်တဲ့လူတွေကခါယိုးအောက်ပိုင်းတပခါယိုးရဲ့အပေါ်ဘက်မှာခါကြိုက်ခါနာဖြစ်တာပုံများတယ်။သူတိုင်းတိုင်းကတော့သူ့ရဲ့တက်တန်းတလျှောက်မှာကျေးရတယ်နုံတော့ခိုင်းခန္ဓာချင်းချင်းတော့ဂျုံမှုရတဲ့တင်ကြီးပဲပို့သူတပြင်းတော့သူ့ရဲ့နေပုံထိုင်ပုံရယ်သူလှုပ်ရတဲ့အလုပ်ရယ်နောက်တစ်ခုကကျတော့အသက်ရွယ်တပြေးတပြေးနဲ့ကြီးမားလာတော့အပြောင်းလုံးတုံးလာတဲ့ဂျန်နီရဲ့ကြောင့်အများအပြင်းတော့ဖြစ်လိဖြစ်တာရှိရတယ်နေပုံထိုင်ပုံရယ်အလုပ်ကံရယ်ဆိုတဲ့အထဲမှာအထူးသဖြင့်တော့အထိုင်များတဲ့ကျွန်တော်တို့အခုခေတ်ပေါ့လေအခုခေတ်ဆိုတာထိုင်ပြီးတော့လှုပ်လှုပ်ရတဲ့လူတွေတော်တော်များများမှလည်းခိုင်းခန္ဓာဖြစ်လာတယ်လို့ကျွန်တော်မန်နျူရယ်ဝါးကာတွေပေါ့တကယ်တော့ဒီမှာလာတော့ဒီစီးတွေရတာဒီလိုလူတွေမှလည်းသူကအဖြစ်များတယ်။ဒီကိစ္စတော့ယောက်ျားကြီးကြီးမိန်းမကြီးကြီးအသက်30 40ကျော်လာပြီဆိုရင်ဒီမှာတောက်လျှောက်အသုံးပြုလာတဲ့ခါရဲ့ဒီလှုပ်ရှားမှုတွေခြေသားတွေရဲ့တင်းပြီးခြေသားတွေတရားရတာတွေဒီလိုမျိုးတွေကြောင့်ခက်ခါနာပိုအဖြစ်များလာတာကိုတွေ့ရတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ပထမဆုံးဖြစ်တဲ့ဒီနေပုံထိုင်ပုံထိုင်တာနဲ့ပတ်သက်လို့ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်ရလဲဘလူကာကွယ်နေတယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းခါလိကနာပြရခြင်းချောင်းရဲတော့သူကဒီကျိုးယိုးမှာကျိုးယိုးအစ်စ်လေးတွေရှိတယ်ကျိုးယိုးအစ်စ်လေးတွေရဲ့ကြားထဲမှာစိတ်ပိုက်တစ်စင်းနဲ့ပြိမိတာကိုသူကထိန်းထားပေးတဲ့အရေးအကလေးတွေရှိတယ်ပြီးမှကြွက်သားတွေရှိတယ်နောက်တစ်ခုကခါလိကနာနဲ့အတူတူတွဲပြီးတော့ပါလာတာကသူကဒီကျိုးယိုးဆိုတာကကျိုးယိုးတစ်ခုလည်းမဟုတ်ဘူးလေကျိုးယိုးရဲ့အတွင်းထဲမှာအာယုံကြောမာကြီးရှိတယ်အဲ့ဒီအာယုံကြောမာကြီးနဲ့အတူတူဘေးကနေပြီးတော့ထွက်နေတယ်အာယုံကြောလေးတွေကကျိုးယိုးရဲ့ကြားထဲကနေထွက်ဒါကြောင့်မလို့ခက်ခဲခါနာတဲ့လူတွေကခါခိုက်ခါနာကြာလာရင်ဒီဘေးအာယုံကြောတွေပြီးတဲ့သူတို့ပြင်းတော့အရထဲမှာပြောရင်တော့အကျောညက်တဲ့အကျောညက်တဲ့ဒါတွေကဖြည်းဖြည်းနဲ့တွဲလာတယ်ဗျာ။တကယ်တော့ခက်ခဲခါနာယောဂါကလူမပို့ပြီးတော့ဖြစ်နေတယ်။ဘာလို့လဲဆိုတော့လူကမတက်ရက်ပြီးတော့နေရတဲ့လူတွေဖြစ်တယ်နော်။မတက်ရက်တော့ကြိုးရိုးတွေကစဉ်းစားကြည့်လိုက်ရင်ဒီလိုရက်နေမယ်ထိုင်နေမယ်ဆိုရင်ကြိုးရိုးတွေကအပေါ်ကြိုးရိုးတွေကအောက်ကြိုးရိုးတွေကိုတပြေးတည်းနဲ့ပြီးတယ်။တိရစ္ဆာန်တွေလူမျိုးလေးပတ်သွားတဲ့ဒီစနေမှာဆိုရင်ဒီခါးခဲခါနာဆိုတော့ဘယ်လိုရှိမှမရှိဘူး။ဟိုကကြောရိုးတွေကဒီရေပင်ကြီးတိုင်းသွားပြီးတစ်ခုပေါ်တစ်ခုမထပ်လူတို့ဒီလိုမမတ်ရက်နိုင်တဲ့မြောက်တို့ဒီလိုလူမျိုးတွေပုံသဏ္ဍာန်မျိုးတွေမှာပဲခါးခဲခါနာဒီလိုဖြစ်နိုင်တယ်မဟုတ်လား။ဖြစ်နိုင်တော့အထူးသဖြင့်တော့ ตัวมันก็ยันนี่เองขณะกูยังบริเวณกันไอ้โจยูอันนี้จะเสียงที่ประสงค์ยูอย่างนี้เช้าโจยูอันนี้เขาเอากูยาวตัวแล้วตอนส่งเรื่องบอลอังกฤษโจยูน่ะวิทย์ทรานส์มิชชั่นมาเนาะไอ้ตัวนี้เนาะขายูประมาณแทนได้ไหมพี่ไทยน่ะมีอะไรเด็กกันใจยังตัวเอากระไทยน่ะได้กระไทยประมาณเช้าเดียร์ลบไปอยู่ไทยนี่ส่วนอุซูเลยเช้าเนี่ยลบไปได้เนี่ยก็จะรับบัวนี่ไปอยู่โจยูเรียดอกช็อปปี้นี่เด็กเนาะโจยูเรียเอาส่งพี่เด็กโจยู
ขายอยู่เส้นนั้นบ้างที่นี่ตรงนี้งาชีโฮเอากระเลือดงาหรืออันนี้มาจ่ายปีตรงตัวที่เราจะรู้ว่ากูยังไลฟ์สไตล์ตัวนั้นก็ทายมีรู้ว่าอะไรรู้ดีมากสุดยิ่งที่ดีจะจะทายได้บุญโอเคเสร็จแล้วโอ้ไปรู้ทายที่เนี่ยสุดเราตีสิเส้นจะไปว่าอะไรเสียอาจารย์ทายมาสุดยิ่งอุ้มอาจารย์ทายเนี่ยสุดเราก็ต้องนายได้โชว์วิวทายมาซีวิลล์ว่ามันคนที่เราว่ามันเราจะยุ่งมาทายมีรู้ว่าดีรู้ได้คำยังไงกูทายเนี่ยก็เลยทายอาสาที่จะช่วยอะไรไม
ခွေးချေလိုဟာမျိုးနဲ့ထိုင်ရင်ပို့ပြီးတော့ခန်းငယ်ခန်းနာပို့ဖြစ်နိုင်တယ်။ဒီလိုမျိုးကသွားသားတွေတင်းတက်တဲ့ခန်းနာတက်တဲ့ဟာမျိုးရှိရဆိုရင်ထိုင်ကုန်ကျုံးပြီးမယ်ကိုယ့်ရဲ့ကြောရဲ့ကြားထဲမှာခေါင်းပပဖြစ်ဖြစ်ခုခုပေါ်ကပ်ပြုတ်ပြော့ရတခုခုထားဖို့တူတယ်ဒါအထိုင်မှုထိုင်နည်းနောက်တစ်ခုကျတော့ကလေးတိုင်းနဲ့ထိုင်မယ်ဆိုရင်အဲ့ဒီကလေးထိုင်ကိုကိုယ့်ရဲ့သွေးလုံးချရာတဲ့ခြေောက်ကကျန်းမြင့်နဲ့ထိပြီးထိုင်တယ်။ကျန်းမြင့်နဲ့မထိဘဲနဲ့တနည်းအားဖြင့်တင်လာတာတို့တနည်းအားဖြင့်ဆွတ်ထားတာတို့ခြေောက်ကိုလွတ်ထားပြီးလွှဲနေတာမျိုးကခါပေါ်မှာပူပြီးတော့တံပိစေ
။ဟုတ်ကဲ့ဆရာအဲ့တော့ဒီထိုင်တာနဲ့ပတ်သက်ပြီးတော့နောက်ထပ်ရောကာကွယ်ဖို့လိုတဲ့အနေအထားတွေရှိသလားဆရာကြီး
။ကားမောင်းမယ်ကားစီးမယ်ဆိုရင်လည်းကားရဲ့ချိုးမီရထိုင်ကုန်ချိုးမီရတကယ်တော့ခက်မတ်မတ်နဲ့ချိုးမှာကပ်ပြီးတော့ဒီလိုမျိုးချိုးရိုးရဲ့ပုံစံတိုင်းထိုင်ထောင်ထားတာပူကောင်းတယ်ကျေးကျေးလေအကြည့်လေးထောင်ကျင်လေးပြေချောင်ပြီးမှခက်ဆောင်ဆောင်နဲ့ကားဖိနိုင်ကုန်ရဲ့ကျိုးမီကိုဆောင်းဆောင်နဲ့နေရင်ခါနာတာပို့ပြီးဆိုးတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီခါကြိုက်ခါနာတာကိုအဓိကဖြစ်စေတဲ့နောက်အကြောင်းရင်းတစ်ခုဖြစ်တဲ့အလေးပင်မှားတာနဲ့ပတ်သက်လို့ပါဆရာကြီ
းလေးပင်မှားမယ်ဆိုရင်ဟိုလေးပင်ကိုကုန်းပြီးတော့ခါကြီးကိုကုန်းပြီးတော့အောက်ကိုလှမ်းဆွဲရင်ဒါခါနာတဲ့အဲ့တော့တကယ်လို့လေးတဲ့ပစ္စည်းတစ်ခုမှားမယ်ဆိုရင်ဒီလိုဒူးကိုွေးပြီးတော့ထိုင်ချာလက်ရဲအောင်သုံးပြီးတော့ပစ္စည်းကိုမှအဲမျိုးပေါ့နော်။အဲမျိုးဆိုရင်ခါကိုဖြောင်းဖြောင်းထားပြီးတော့မမယ်ဆိုရင်သူကခက်ခဲခန္ဓာမဖြစ်နိုင်ဘူးတကယ်ဆိုရင်။ဒါတမျိုးကကြတော့ကိုတကယ်လို့များဒီလုပ်တရား heavy weight ဒီလိုမျိုးကျွန်တော်တို့ heavy job ဒီတကယ်လို့မလုပ်မဖြစ်လုပ်ရတော့မယ်ဆိုရင်သူရဲ့လက်မောင်းရဲ့ချွတ်သားတွေပါဒီလိုတကုန်းမျိုးဒါမျိုးတွေအသုံးပြုရမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်နိုင်ဖို့အတွက်လုပ်တင်တာလည်းရှိသလားဆရာ
။နောက်တမျိုးကကြတော့လေ့ကျင့်ခန်းပုံမှန်လုပ်ပေးတာ။ချိုးယိုးရဲ့ဘီးမှာသူကချွတ်သားရှိရှိဒီကြတာရီထိုင်နေရနေထတာတို့လှုပ်ရှားတာတို့အိတ်နေရနေထတာတို့လှုပ်ရှားတာတို့အချင်းချင်းမခါခနာကူမှာနှုတ်နေရင်ဘယ်အချိန်မှသူဒီကျိုးရိုးရပါနေရတယ်ဒီစီဘက်ကောကောချောင်းမဲ့သူတို့မိမဲ့ဆက်ဆက်ဘလိုပဲလို့လို့ထိုင်မဲ့တိုင်ကျိုးရိုးရလှုပ်ရှားမှုတွေပါနေရတယ်ဘင်းနာကြတာရီတို့ကအေးမနေအောင်ရေနောက်တစ်ခါကျတော့တခုခုလှုပ်ရှားမှုပြုတ်လုတော့မယ်အားကစားလုတော့မယ်ဒါမှမဟုတ်လေကိုယ့်ရဲ့အလုပ်တခုခုလုတော့မယ်ခါးလေးချင်းငယ်ကိုပွေးဆန့်ကုန်းပါဒီလိုသဘောမျိုးနဲ့ခါးလေးချက်သားလျှော့ပြီးတော့မှလုပ်ရင်ချက်သားတွေပြေးတာတို့ချက်သားတွေမှာသိကြည့်ဦးတာတို့ချက်သားတွေနာတော့တင်းသွားတာတို့ဒီလိုမျိုးတွေမဖြစ်ရင်လည်းခိုင်းခန္ဓာအကာအကွယ်ထားလို့ရတယ်နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့3နှစ်လောက်ကစတင်ကျင်းပလာတဲ့27ရာစုပင်လုံညီလာခံကိုတိုင်းရင်းသားအုပ်စုတွေစိတ်ပြက်နေကြတဲ့အကြောင်းဒီလိုအခြေအနေဖြစ်ပေါ်စေတဲ့အကြောင်းရင်းတွေကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ်
ဒီလိုအပြည့်အခရစရေးသဘောတူချက် NCA ကိုလက်မှတ်ထိုးခဲ့တာ3နှစ်ကျော်လာပြီး27ရာစုပင်လုံညီလာခံကျင်းပတာ3ချိန်ရှိပါပြီ။ဒါပေမဲ့လုံနီးလုံထုံးတွေမှာအချိန်ကုန်နေတာမို့သင်သားမြင်သားတဲ့တိုးတက်မှုမရရှိသေးဘူးလို့ရန်ပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါသေးတယ်။KNU ကောင်းဆောင်ဗိုလ်ချုပ်ကြီးစောမူတုစေဖို့ကတော့ငင်းကြေးဖြစ်စဉ်လမ်းကြောင်းတိမ်းဆောက်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါတယ်။တပြည်လုံးအပြည့်အသဘောတူချက် NCA ကိုဦးသိန်းစင်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှိဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာစစ်စင်ရေးအရှိန်အဟုန်မြင့်တက်လာလို့ စ်ပြေးဒုက္ခတွေတိုးပွားနေပါစေ NCA အပြည့်အစုံရဲ့နောက်ဆက်တွဲအဖြစ်ပထမအကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဦးသိန်းစိန်အစိုးရဆင်းမပေးမီ2016ဇန်နဝါရီလမှာကျင်းပပါတယ်ဒါပေမဲ့ဒီညီလာခံဟာအထက်မှသဘောထားဖြစ်ပြီးတကယ့်ညီလာခံကို NLD အစိုးရကကျင်းပမယ်လို့ဆိုပါတယ်
နောက်တော့မကြပါဘူး2016ဩဂုတ်လမှာဒုတိယပြည်ထောင်စုငြိမ်းချမ်းညီလာခံကို27ရာစုပင်လုံညီလာခံအမည်နဲ့ NLD အစိုးရကကျင်းပပါတယ်ပထမပင်လုံညီလာခံမှာပါတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကစစ်ဆင်ရေးလုပ်နေတော့27ရာစုပင်လုံအမည်၃နဲ့ကိစ္စကိုတိုင်းသားဘက်ကဗဝင်မကြကြပါဘူး1948ပင်လုံစာချုပ်ပါဂရီကဘုတ်အပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာခံကိုပင်လုံတစိမ့်တက်တဲ့ကိစ္စကိုတိုင်းရင်းသားခေါင်းဆောင်တွေကစိုးရိမ်ပူပန်ကြတယ်လို့ Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်ဆိုတဲ့49မျက်နှာစာတမ်းမှာဖော်ပြပါတယ်27ရာစုပင်လုံညီလာခံဟာ2008အခြေခံဥပဒေအတိုင်းတမတော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းရင်းသားကိုယ်စားလှယ်တွေဘက်ကသုံးသပ်ကြတာကိုလည်းပင်လုံအလွန်စာတမ်းမှာဖော်ပြထားပါတယ်
ဦးသိန်းစိန်အစိုးရကဖွဲ့စည်းခဲ့တဲ့ဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းကြမ်းရေးဗဟိုဌာန MPC မြန်မာ Peace Center ကိုအမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းကြမ်းရေးဗဟိုဌာန NRPC နဲ့အစားထိုးလိုက်ပါတယ်။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုငင်းကြမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးလိုက်ပါတယ်။အပြည့်အခက်ရက်ဆွဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်တာဟာငင်းကြမ်းရေးလုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိုထိခိုက်စေတယ်လို့ Transnational Institute ကဆိုပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်ရွယ်ချက်ကိုတန်တရာမရှိကြပေမဲ့ NRPC ဌာနသစ်မှာအတွေ့အကြုံနဲ့ဝန်တန်းအားနည်းနေပါသေးတယ
်။အထက်အောက်အာဏာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလွတ်တဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးယိုယွင်းပျက်စီးလာရတယ်လို့ပင်လုံအလွန်စာတမ်းမှာဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ဟာတက်မတော်နဲ့ဆက်ဆံရေးအစဉ်ပြေဖို့ကသာအဓိကထားနေတယ်လို့တိုင်းရင်းသားတွေဘက်ကမြင်ပါတယ်။ဝန်ကြီးဟောင်းဦးအောင်မင်းကတော့ NLD အစိုးရရဲ့အားနည်းချက်၃ခုကို7 day သတင်းစာနဲ့2008စက်တင်ဘာ9ရက်နေ့ကတွေ့ဆုံမေးမြန်းစဉ်ထောက်ပြသွားပါတယ်။ NLD အစိုးရမှာ Peace Policy အကောင့်ထယ်ပေါ်တဲ့အဖွဲ့နဲ့လုပ်ငန်းအဖွဲ့စတာတွေမရှိတာကိုထောက်ပြပါတယ်။သမ္မတဦးစီးတဲ့ငြိမ်းချမ်းရေးကော်မတီဒုသမရဦးစီးတဲ့ကော်မတီနဲ့ဦးအောင်မင်းဦးစီးတဲ့ MPC ငြိမ်းချမ်းရေးဗဟိုဌာနစတဲ့စင်ကဲစင်ကဲတာဝန်ယူတာမျိုး NLD မှာမရှိသေးဘူးလို့ဆိုပါတယ
်။ဒေါ်ဆစုကြည်ဟာအပေါ်ကအမိန်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းဆင်းတဲ့အခါလဲဆင်းပါလေ။အောက်ကိုဆင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းချက်ပဲလို့ဆိုပါလေ။နိုင်ငံခြားရေးဝန်ကြီးတာဝန်လဲယူထားတဲ့ဒေါ်စုဟာအင်မတန်အလုပ်များပါသေး။ငင်းကြမ်းရေးအလုပ်ကိုအချိန်တိတ်မပေးနိုင်တာမို့ဒေါ်စုစကားမှားသွားရင်ကင်မဲ့သူမရှိဘူးလို့ဥအောင်မင်းကရှင်းပြပါတယ်။ NLD မှာစင်ငယ်တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တယ်ဖို့အခက်အခဲရှိတယ်လို့ဆိုပါသေး။ MPC လုံငန်းအဖွဲ့မလို့ဟာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်။88မျိုးဆက်တွေဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မြင့်စတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုံငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့NLD မှာမရှိဘူးလို့ဦးအောင်မင်းကဆိုပါပဲ။နောက်ပြီးတော့ငင်းကြမ်းရေးကိစ္စမှာဆောင်ရွက်သူ player မပြောင်းဖို့လိုတယ်လို့ဆိုပါပဲ။အခုဖြစ်နေတာကတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိဇက်တိုက်လှုပ်လာသူတွေဖြစ်ပြီးအစိုးရဘက်မှသာအပြောင်းလဲရှိတာမို့နှောင့်နှေးကြံ့ကြာနေရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီထက်ပိုပြီးကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်မင်းကပြောသွားတာကိုမနေ့ကထုတ်တဲ့7 day သတင်းစာမှာပေါ်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရအပြီးမှာတော့အခုတခါတိုင်းရင်သတင်းလွှာအစီအစဉ်လှည့်ရောက်ပါပြီ။ထိုင်းအခြေစိုက် Fever Window သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်စစ်ကြောရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူငယ်တချို့ကလည်းတရားမျှတမှုရရှိဖို့တောင်းဆိုခဲ့ကြပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတပ်မတော်ထိန်းချုပ်ရာနေနေမှာဘိန်းဆိုင်ပြိုထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ KIO ကလည်းထုတ်ပြန်ခဲ့တဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကတက်ကအတုံးမပြူတော့တဲ့ဘိုးဘွားပိုင်မြေတွေကိုရွာသားတွေထံပြန်လည်ဆွတ်လုပေးဖို့နယ်မြေခံတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကပေါ်ဖော်မန့်ပြပြီးတရားမျှတမှုရဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီတောင်းဆိုမှုကိုဇူလိုင်လ၂ရက်နေ့နေ့လယ်ပိုင်းကစစ်တွေမြို့ဥဥတ္တမပန်းချံမှာစစ်ကြောရေးမှာတည်ဆုံသွားတဲ့အယက်သားပြည်သူတွေအတွက်တရားမျှတမှုကိုအလိုရှိသည်အယက်သားပြည်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေရက်မတရားဖမ်းဆီးချုပ်နှောင်နှိပ်စက်ခြင်းချက်ချင်းရက်စတဲ့စာသားတွေကင်ပြီးတနားခန့်အကြာတောင်းဆိုခဲ့ကြတာပါအခုလိုတောင်းဆိုရတာဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုသက်ဆိုင်သူတွေသိအောင်လုပ်ရတာဖြစ်တယ်လို့တောင်းဆိုရမှာပါဝင်သူတဦးဖြစ်သူကိုတန်းလာကပြောပါတယ်ရခိုင်ပြည်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် AA တပ်ဖွဲ့ဝင်တွေလိုတန်တရားနဲ့စစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးစခန်းတွေမှာရိုက်နှက်စစ်ဆေးမှုတွေကြောင့်ရခိုင်ဒေသခံ14ဦးသေဆုံးမှုတွေဖြစ်ပွားခဲ့ပါတယ
်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တပ်မတော်ရဲ့ထိန်းချုပ်ရာနေမြေထဲမှာဘိန်းဆိုင်ပြိုထုတ်လွှတ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့မူရေးစေဝါကင်းစင်ရေးကော်မတီကနေဇွန်လ26ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ကချင်ပြည်နယ်မှာဘိန်းကင်း 6,918 ဒရမ 23 ဟက်တာ၊ရှမ်းပြည်နယ်မြောက်ပိုင်းမှာ 3,192 ဒရမ 4 ဟက်တာရှိနေပြီးဒီဘိန်းဆိုင်ခင်းတွေဟာတပ်မတော်ပြည်သူ့စစ်တပ်ဖွဲ့တွေနဲ့နေကြာဆောက်တပ်ဖွဲ့တွေထိန်းချုပ်ရာနေရာတွေမှာစိုက်ပျိုးထွက်လုနေတယ်လို့ UNODC ရဲ့ထုတ်ပြန်ချက်သက်နှစ်ဆရှိနေတယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်တမရတ်တရမပြန်ရရေးဖို့အတွင်းမှုဘုံမှုချုပ်စော်မြင့်ထွန်းကတော့အစိုးရထိန်းချုပ်ရာဒေသတွေမှာဘိန်းဆိုင်ပြိုးခြင်းမရှိပဲတိုင်းတလက်နိုင်ငံဖွဲ့တွေကလည်းအတွင်ပြောင်းလာတဲ့ပြည်သူစစ်တွေမှာဘိန်းဆိုင်ပြိုးမှုများတာဖြစ်နိုင်ကြောင်းသတင်းမီဒီယာတွေကိုဖြေဆိုထားပါတယ်
ကချင်ပြည်နယ်တနိုင်းဒေသမှာပရင်လက်လုတ်လက်စားလုတ်ကွက်တွေကိုပြန်လည်လုတ်ကင်ခွင့်ပေးဖို့ဒေသခံတွေကပြည်ထောင်စုအစိုးရကိုတောင်းဆိုထားရမှာလုတ်ကွက်ဧကပေါင်း 9,000 နီးပါးကိုပြည်နယ်အစိုးရကနေမကြမီချထားပေးမယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အစိုးရကနေပရင်လုတ်ပိုင်ခွင့်ချထားပေးပေမဲ့ပရင်ထွက်ရှိတဲ့နေရာအများစုဟာ KIA ထိန်းချုပ်နယ်မြေမှာရှိနေတဲ့အတွက်ဒေသမတည်ငြိမ်ရင်တူးဖော်ထုတ်လုပ်သူတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့ပရင်တူးဖော်ရေးလုတ်သားကိုပရမိုင်ကဆိုပါတယ်မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တိုက်ပွဲတွေကြောင့်2018အစပိုင်းကစပြီးပရင်တူးဖော်ခွင့်ကိုအစိုးရတပ်မတော်ကနေပိတ်ပင်ထားခဲ့ပြီးတိုက်ပွဲတွေကြောင့်မော်တွင်းရှိရာရွာသားတွေအပါအဝင်မော်လုတ်သားတွေလည်းတိမ်းရှောင်နေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမတ်ချောင်းပေါ်မှာရေအား2330ဆောက်ဖို့စီစဉ်နေတဲ့ကုမ္ပဏီကိုလူမရှိကြောင်းဒေသခံတွေကစန့်ကျင်ကောက်ွက်လိုက်ပါတယ်။နမတ်အုပ်စုနမတ်ချောင်းတို့ပြီးဝမ်ဆိုင်လျာဒေသခံတွေကလည်းဇွန်လ23ရက်နေ့ကကောက်ွက်ခဲ့ကြတာပါ။တကယ်လို့နမတ်ချောင်း30တီဆောက်မယ်ဆိုရင်စီမံကိန်းအောက်ကချောင်းပိလျှောက်ကြီးပါပေါင်း30 40လောက်ကရွာသားတွေထိခိုက်နစ်နာမှုတွေရှိမှဖြစ်တာကြောင့်အလိုမရှိတာဖြစ်ကြောင်းဥဆောင်လူငယ်ဆိုင်သိမ့်မြက်ကပြောပါတယ်။အခုလိုစံတီစားဖို့စီစဉ်နေတာဟာ Uni Energy ဆိုတဲ့ကုမ္ပဏီဖြစ်ပြီးအစိုးရစီကခွင့်ပြုချက်ရလို့လှုပ်တာဖြစ်ကြောင်းပြောပေမဲ့တဘာဝထိခိုက်မှုဆန်းစစ်လေ့လာခြင်းမပြုခဲ့ဘူးလို့ရွာသားတွေကပြောပါတယ်
။ဇူလိုင်လ၂ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးမှာမွန်ပြည်နယ်အစိုးရအဖွဲ့မှလူဝေမှုကြီးကြပ်ရေးနယ်လူစွမ်းအားအရင်မြင့်ဝင်ကြီးဌာနအသစ်တစ်ခုကိုတို့ချက်ဖွဲ့စည်းသွားမှာဖြစ်ပြီးဝင်ကြီးနေရာအတွက်ဘသူကိုခန့်အပ်တာဝန်ပေးမယ်ဆိုတာကိုတော့ထုတ်ဖော်ပြောကြားတာမရှိသေးပါဘူးမွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအစိုးရသက်တမ်းကုန်ခန်းနီကလာမှာဝင်ကြီးဌာနတိုးချဲ့တာဟာအချိန်အရနဲ့နေပြီးတက်လာတဲ့ဝင်ကြီးအနေနဲ့အလုပ်တာဝန်ကိုလစ်လာရင်းနဲ့တက်တန်းကုန်သွားမှာမလို့အလုပ်မဖြစ်နိုင်ဘူးလို့ဆိုပါတယ်
ပိုင်းနယ်ပြည်နယ်တွင်မှာလူဝင်မှုကြီးကြပ်ရေးနှင့်လူဆွမ်းအားအရင်မြေဝန်ကြီးဌာနတွေတိုးချဲ့ဖွဲ့စည်းလက်ချင်းအပြင်မတ်ပုံတင်တဲ့တကောင်စီရင်ပြည်ထောင်စုရေးကိုမမှန်ကန်ကန်နဲ့ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မှာဖြစ်ပြီးရွေးကောက်ပွဲမှာလည်းမဲပေးပိုင်ခွင့်ရရှိနိုင်ရေးဆောင်ရွက်ပေးနိုင်မယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရစစ်တပ်ကလည်းနှစ်နှစ်ဆယ်ကျော်ကြာတင်းစီထားတဲ့မြေယာတွေပြန်လည်ရရှိဖို့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကတောင်သူလက်သမားတွေဆန္ဒပြဖို့စုယုံနေချိန်မှာရမခတူတိုင်းမှုကနေဆန္ဒမပြဖို့အတွက်မေတ္တာရက်ခံခဲ့ပြီးတပ်သိမ်းကြီးတွေပြန်လည်ဆွလွတ်နိုင်ရေးသက်ဆိုင်ရာအစဉ်အဆက်စီကိုတရားဝင်တင်ပြသွားမယ်လို့ပြောဆိုခဲ
ကတထောင်ကျော်အနက်တက်ကအသုံးမပြုတော့တဲ့ရွာနာကမြေအေကငါးဆယ်လောက်ကိုရွာသားတွေထံပြန်လဲဆွတ်လုပ်ပေးဖို့ခွန်းနှင်းမြွာသားအင်အားသုံးရာလောက်ကဇွန်လ23ရက်နေ့ကဆန္ဒထုတ်ဖော်ဖို့စုဝေးရာမှာအရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တုတိုင်းမူကဝေရောက်တားမြစ်မိတ္တရခံခဲ့တာဖြစ်ပါတယ်
ခနင်းရာကတောင်တူလေသမခေါင်းဆောင်လုံးခံကော်ကရှမ်းပါတဲ့အခုလိုပြောပါတယ်။ဟုတ်ကဲ့ယင်းအန်အန်ကိုပန်ဟုတ်ထုတ်မနိုင်တဲ့ဟုတ်ကဲ့ယင်းအန်ဝါဒီကျွန်တော်တို့ဒီလိုစုယုံရတဲ့ရွေချက်ကမြေယာပြန်လဲရရှိဖို့လမ်းလျှောက်စံတာပြဖို့ဖြစ်ပါတယ်။ဒါမဲ့အချိန်တွေကတမျိုးပြောင်းသွားတယ်။တုတိုင်းမှုကိုယ်တိုင်လာပြီးတော့တောင်းဆိုတယ်။ကျွန်တော်တို့လမ်းလျှောက်စံတာပြချင်းမလို့ရင် ดูโกไรเมียเป็ดตนาฤโกกวินซินส่องยัดไปเมตองนูฤผิดฉินนาฤโกซวยนุยจ่าเมลุเปียวเดจินนูโรอนีเนสานะปะดายัดตั้นไลตาน่อซุไลตาတော့မဟုတ်ဘူးခဏရက်ကြည့်ထားတာပါ
ယမခတုတိုင်းမူကနေဝင်ရောက်မြတ်တရက်ခံပြီးနောက်ပိုင်းစွန်လ23ရက်နေ့မှာယမခဆစ်တိုင်းယုံမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ခွန်းနင်းခခမ်းယွာတောင်တူလေတမားရင်းနဲ့တုတိုင်းမူတို့နဲ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံပွဲမှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်းဝမ်လျန်ခမ်းကအခုလိုပြောပါတယ်တောင်တူလေတမားများနဲ့တုတိုင်းမူတွေ့ဆုံချက်ရချင်းဟာပေါ့လေပနမယုံကြည်မှုတိစောက်ချင်း န်တွေကရောပေါ့နော်ဆုံးဖြတ်ချက်တစုံတရာပေးလို့မရပါဘူးပေါ့နော်တို့ရောအောက်ခြေမှာရှိနေတဲ့အခြေအနေတွေအားလုံးကိုလေ့လာတွေးရှိချက်တွေကိုရေးသားပြီးမှပဲတက်ဆိုင်ရာပေါ့အပေါ်ကိုနော်တက်ဆိုင်ရာကကကြီးတော်၎င်းနော်တက်ဆိုင်ရာသမ္မတကကွေဦးစေးချုပ်ထံတော်၎င်းတို့ရောအချင်းခံပို့ပေးဖို့ရှိပါတယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်ခင်းနင်းခခမ်းရွာသားတွေရဲ့ဘိုးဘွားစင်ဆက်စိုက်ပျိုးလုပ်ကင်စားတောက်တဲ့မြေတွေကိုအမတ်နှစ်လေးနှစ်လက်နက်ခဲရမ်းတက်အမတ်ခွန်ဆက်တွေတက်တပ်သားမိသားစုများပြန်လည်နေရာချထားရေးစခန်းအမတ်ရှိလက်ချင်းရေးကျောင်းတို့ကနေ1992ခုနှစ်ကစပြီးဧကတထောင်နီးပါးသိမ်းဆည်းထားတာယနေ့အထိပဲဖြစ်ပါတယ်ဒီရခါလေသမားတွေဟာမြေရပြန်လည်ဆွတ်လွတ်ပေးဖို့အချိန်ချင်းတောင်းဆိုခဲ့ပေမဲ့တပ်ကပြန်လည်ဆွတ်လွတ်မပေးတာကြောင့်ပြီးခဲ့တဲ့ဧပြီလမှာပထမအကြိမ်စာနာထုတ်ဖော်တောင်းဆိုခဲ့ကြပါတယ
်ဆက်ပြီးတော့ရခိုင်တပ်မတော် AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းပြည်နယ်ပလဝါမြို့နယ်ကင်းတလင်းကျေးရွာသား52ဦးတဲကရွာသား12ဦးဟာမကြသေးခင်ရက်ပိုင်းက AA တပ်စခန်းကနေထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်သူတို့ဘလို့လွတ်မြောက်လာကြသလဲ AA တပ်စခန်းမှာဘလို့နေထိုင်ကြရသလဲဆိုတာကိုကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကုန်းအိမ်ကတင်ဆက်ပေးထားပါတယ်
ရခိုင်တပ်မတော်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ချင်းပြည်နယ်ပလဝါမြို့နယ်ကင်းတလင်းရွာသား52ဦးထဲက12ဦးတို့ဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ညမှာ AA ရခိုင်တပ်မတော်တပ်မတော်ကနေထွက်ပြေးလွတ်မြောက်လာတာဖြစ်တယ်လို့ထွက်ပြေးလွတ်မြောက်လာသူကပြောပါတယ
်ကျွန်တော်တို့ထွက်ပြေးလာတာကနေ23ရက်နေ့ကိုစောက်ချာနေရမို့တအားရော်တယ်ရော်တဲ့အခါမှာကျွန်တော်တို့ရော်ဒီရော်သားတွေကရော်ကိုမထွက်ပြေးနိုင်အောင်သူတို့ကကင်းကြောက်နေတယ်ကျွန်တော်တို့ကရှင်းနေမို့ချုပ်သေးမှထွက်ပြေးတော့ဒီတောင်မှမူးနေမရောက်တယ်
ကင်းတလင်းရွာသား52ဦးတို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကရခိုင်တပ်မတော် AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားပြီးတပ်မား3စခန်းမှာငန်းလာကြာနေလာခဲ့ရပါတယ်။အခုလူမျိုးလာသူ12ဦးထဲမှာအမျိုးသား3ဦး၊မျိုးသမီး3ဦးနဲ့သက်33နှစ်အောက်ကလေးငယ်6ဦးပါဝင်ပြီးပလဲဝါမြို့နယ်မိစာကြီးရွာစစ်ဆောင်စခန်းကိုဇွန်လ26ရက်နေ့ကရောက်ရှိခဲ့တာဖြစ်ပါတယ်။အေးတပ်စခန်းမှာနေထိုင်ရစင်ကသူတို့ခိုင်းတဲ့အလုပ်ဟူသမျှကိုလုပ်ပေးနေရတယ်လို့ထွက်ပြေးလူမျိုးလာသူတွေကပြောပါတယ
်။ဖေဖော်ဝါရီလရက်ကဒီအစ်မတော်တွေကသူတို့ကအထက်အတမခေါ်ပြီးတော့ကျွန်တော်တို့ကို9လကျန်တဲ့ရှိသူတို့ကျွန်တော်တို့ကသူတို့အလုပ်ဟူတရားတွေကိုကျွန်တော်တို့ကလုပ်ခိုင်းတော့မခိုင်းလို့ကျွန်တော်တို့ထွက်ပြေးတာ။ပေါင်းရတယ်ခုရတယ်ညှိရှုပြီးတော့ကောက်ထုတ်ရတယ်
ရောက်ပြီးပေါင်းထုံရတယ်ရောက်ပြီးသူတို့အိမ်ကလေးကြရတယ်ရေကြီးခါတော့ထိုင်ရတယ်အခုလက်ရှိမှာကင်းတရင်ရွာသား36ခုဟာအေအေတပ်မှာ35မှာကြာရှိနေသေးပြီသူတို့ထဲကမြို့သမီးတူကတော့ဆုံးမသွားပြီလို့ဆိုပါတယ်အေဘက်ကတော့ကင်းတရင်ရွာသားတကူဖမ်းဆီးသွားတာမဟုတ်ပဲ၎င်းတို့ရဲ့ဆန္ဒအရဘင်္ဂလားနယ်စပ်ဘက်ကိုကူညီပို့ဆောင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ် မြန်မာသမ္မတနဲ့အေအေတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ချင်းမီနယ်ပလဲဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူတွေတိုးလာမှုအေအေတပ်ဖွဲ့ကလည်းကင်းတလေးရွာသားတွေကိုဖမ်းဆီးမှုစတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးတွေကလည်းလာမယ့်ဆူလိုင်းလ ၃ရက်နေ့
ရန်ကုန်မြို့မှာစံသဖို့ထုတ်သွားမှုအစီအစဉ်နေပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာစစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံးသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကနေတရားမျှတမှုရရှိဖို့တောင်းဆိုခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတပ်မတော်ရဲ့ထိန်းချုပ်ရာနယ်မြေတွေထဲမှာဘိန်းဆိုင်ပြုတ်ထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေထုတ်ပြန်ခဲ့ပါတယ်။သောရရှိတွေအခုနားဆင်ခဲ့ကြတာကတော့
BNI
ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။ဖီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရပါ။ VOA မြန်မာပိုင်းရဲ့ရေဒီယို၊ဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မြွေအလွယ်တကူရယူနိုင်မဲ့ VOA mobile app ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္ဂနွေနေ့6နာရီအတွင်းမန္တလေးမြို့ Diamond Plaza မှာတေးဂီတာဖျော်ပြပွဲကိုလာရောက်ခံစားရင်းနဲ့အထူးလက်ဆောင်တွေကိုထုတ်ယူကြဖို့ကိုလည်းဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA mobile app ထည့်သွင်းဖို့အခက်အခဲရှိနေသူတွေကိုအဲ့ဒီမှာအကူအညီပေးဖို့ရှိပါတယ်ကျွန်တော် VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmeseatvoanews.com ကိုစာရေးသားနိုင်ပါတယ်
အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။လေပြင်းနိုင်ငံမြို့တော်မှာမင်းညာတို့ကလူများပြားတိုက်စုံးခဲ့တဲ့ဘုံကျဲတက်ခတ်မှုဟာဆေးရဆုံးမှုမြောင်းနိုင်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။တက်ခတ်မှုကြောင့်လူ40လေးယောက်ထက်မနည်းတိုက်စုံးပြီးတိုက်စုံးသူရေထွက်ရ95ယောက်လောက်ထိရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေတာပါ။ မင်းညာ၁၇နှစ်ကြီးကလာမှာဘုံကျဲတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသေးကျန်သူတွေကပြောခဲ့ကြသလိုဒီမတိုင်ခင်သတင်းပတ်တင်မှာလဲထင်းသေးစကန်ပေါ်မှာအဝေးထင်းဒရုန်းရင်တွေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်လိုလိုကြားခဲ့ရတယ်လို့လဲကြံရစ်သူတွေကပြောဆိုကြပါတယ်။အမေရိကန်ပြည်သူ့မှာ2010ပြည့်နှစ်ချိုင်သကောင်စင်းကောက်ယူရဲ့အခါနိုင်ငံသားဟုတ်မဟုတ်မေကွန်မထက်တော့မဲ့အကြောင်းတရားရေး စုထားတဲ့ပြည်နယ်တွေကရှင်းလင်းချက်တောင်းခံထားကြပါတယ်။တကောင်စီမျိုးကနဲ့မှနိုင်ငံသားနဲ့ဆိုင်တဲ့မျိုးကမထည့်တော်မဲ့အကြောင်းတရားရေးနဲ့စီးပွားရေးကုသရေးဝန်ကြီးဌာနတွေကဆုံးဖြတ်ချက်အားမှားယွင်းတယ်လို့ဒီမိကုံးကလည်းအရေးကြီးတဲ့မိကုံးဖြစ်တာကြောင့်ထက်တဲ့အကြောင်းသမ္မတတော်နယ်ထရန့်ကတရားရေးဌာနနဲ့စီးပွားရေးကုသရေးရောင်းဝယ်ရေးဌာနတို့ကို Twitter လူမှုကွန်ရက်ကနေတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အစုမှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းတွေရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတတော်နယ်ထရန့်ကပြောလိုက်ပါတယ်။ Texas ပြည်နယ်ကလူမှုကြီးကြေးထင်းသိမ်းစခန်းနှစ်ခုကစိုးရွားတဲ့အခြေအနေနဲ့ပတ်သက်တဲ့ဓာတ်ပုံမှန်တမ်းတွေထွက်လာပြီးနောက်တစ်ရက်မှာပဲသမ္မတကပြောဆိုလိုက်တာပါ။ယာယီဆက်လုပ်ထားတဲ့ထင်းသိမ်းစခန်းကအခြေအနေတွေကိုရွှေပြောင်းဝင်ရောက်သူတွေမကြက်ရင်လည်းမလာနဲ့လို့ပြောလိုက်ဖို့လေသမ္မတထရန့်ကမနေ့ကပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဒီနေ့ကြောက်တဲ့အမေရိကန်ပြည်သူရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်သူတွေဆင်နွှဲနေကြတယ်လို့သမ္မတထရန့်ကလည်းအစင်လာမို့ပဲမင်းကွန်းပြောချဖို့စီစဉ်ထားပါတယ်။ Washington မြို့တော်ကသမ္မတအဘရာဟင်လင်ကွန်ကိုဂုဏ်ပြုထားတဲ့အဆောက်အဦရှိမှာသမ္မတကမင်းကွန်းပြောချဖို့စီစဉ်ထားတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ25/32/51နဲ့ VOA Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်နေအားလုံးဘေးဘီယာဝေးကွာပြီးတော့ပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.